ဟောင်ကောင်မှာရဲတွေနဲ့ဆန္ဒပြသူတွေကြားမှာ၄ညဆက်တိုက်ဖြစ်တဲ့တနင်္ဂနွေနေ့အစောပိုင်းမှာလည်းပဋိပက္ခတွေဖြစ်ပွားခဲ့ပါတယ်။ကောင်လုံးကျောင်းပေါ်ကမောင်ခေါက်အရက်မှာရဲတွေတားဆီးထားတဲ့အတားအဆီးတွေကိုဆန္ဒပြသူတွေဘက်ကဖျက်ချော်ဖို့ကြိုးစားတာမှာရဲတွေကလည်းဆန္ဒပြသူတွေကိုအတင်းပြန်ပြီးတော့တွန်းခဲ့ကြပါတယ်။နှစ်ဖက်လုံးမှာအနည်းငယ်ထိခိုက်ဒဏ်ရာရမှုတွေရှိခဲ့ပါတယ်။ဆန္ဒပြကြတဲ့သူတွေထဲပြဿနာရှိသူတွေရောက်နေပြီးပြဿနာမဖြစ်ဖြစ်အောင်လုပ်နေတယ်လို့ရဲတပ်ဖွဲ့ပြည်သူ့ဆက်ဆံရေးတာဝန်ခံဟွမ်ချန်တက်ကအခုလိုပြောပါတယ်။
The occupied area in Mongkok remains a very high risk area. Activists from radical organizations
ဆန္ဒပြသူတွေနေရာယူထားတဲ့ Mongkok အရက်ဟာအင်မတန်မှအန္တရာယ်ရှိတဲ့နေရာတစ်ခုဖြစ်နေပါသေးတယ်။အစွန်ရောက်အဖွဲ့ကလှုပ်ရှားသူတွေ၊ပြဿနာရှာခြင်းသူတွေကဆန္ဒပြသူတွေထဲမှရောပြီးတော့ရဲအရာရှိတွေကိုရန်စအခြေအနေမငြိမ်မသက်ဖြစ်အောင်မကြမကြာလုပ်နေပါတယ်လို့ရဲတပ်ဖွဲ့ပြည်သူ့ဆက်ဆံရေးတာဝန်ခံကပြောသွားတာပါ။ဖြစ်ပေါ်တိုးတက်မှုတွေကိုရဲတပ်ဖွဲ့ကဆက်လက်စောင့်ကြည့်သုံးသပ်နေပြီးတော့အခြေအနေအပေါ်မှာမူတည်တုံ့ပြန်အရေးယူသွားမှာဖြစ်တယ်လို့လည်းဆိုပါတယ်။ဟောင်ကောင်မြို့နယ်ကအစိုးရရုံးတွေရှိရာအရန်နားမှာလည်းဒီကနေ့တနင်္ဂနွေနေ့မှာယာနဲ့ချီတဲ့ဆန္ဒပြသူတွေစခန်းချဆန္ဒပြနေကြပါတယ်။ဆန္ဒပြကျောင်းသားခေါင်းဆောင်တွေနဲ့ဟောင်ကောင်အစိုးရကြားမှာတော့အင်္ဂါနေ့မှဆွေးနွေးကြမှာဖြစ်ပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှုကိုဟောင်ကောင်ပြည်သူတွေအပြည့်အဝရွေးချယ်နိုင်ဖို့မှာတရုတ်ပြည်မကြီးအစိုးရကကန့်သတ်ချက်တွေချခဲ့တဲ့အပေါ်ဒေါသထွက်ဆန္ဒပြနေကြတာဖြစ်ပါတယ်။လက်ရှိအုပ်ချုပ်ရေးမှုစီဝိုင်းလျောင်းခါလဲဟောင်ကောင်လွတ်လပ်ခွင့်အတွက်ပြက်ပြက်သားသားမရက်တည်ဘူးလို့ဆန္ဒပြသူတွေအကြောင်းသားတွေကဆွဆွဲပြီးတော့ယာရုခါနေဆင်းပေးဖို့တောင်းဆိုနေကြပါရဲ့ရှင်။